NRPC ကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်၄ဘွဲ့ဖြစ်တဲ့ KIO, TLLA, MMDAA နဲ့ AA တပ်ဖွဲ့တွေဟာရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးနေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်ထဲမှာတော့တိုက်ပွဲကအပြင်းထန်ဖြစ်ပွားနေပါတယ်။ဒီကနေ့မနက်ဖြစ်ပွားတဲ့တိုက်ပွဲမှာတော့အရက်သားတေကျေမှုရှိပြီးတော့ခြေရွာထဲမှာလက်နက်ကြီးကြီးကျရောက်တာကြောင့်ကလေးငယ်တွေအပါအဝင်လူအနည်းဆုံး၅ဦးသေဆုံးခဲ့ပါတယ်။ဒီလိုမျိုးကြားတဲ့ကအရက်သားတွေနဲ့စီးပွားရေးထိခိုက်မှုများတဲ့တိုက်ခိုက်မှုတွေချက်ချင်းရပ်ပစ်ဖို့လိုတယ်လို့ဒေတာခန့်ကိုယ်စားလှယ်တွေကပြောပါတယ် VOA သတင်းတောင်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့တွင်ဒီမိနစ်ပိုင်းမှာမြောက်ပိုင်းမှာမိတ်သုံးဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ဒီမိနစ်ပိုင်းကိုခိုင်မြို့တွင်ဖြစ်ပွားတဲ့တိုက်ပွဲတွင်မှာလက်နက်ကြီးကြီးကျရောက်ထိမှန်လို့မော်ဟဲရွာကရွာသားများပြားဒေဆုံးတန်ရန်ရရှိခဲ့တယ်လို့ကိုခိုင်မြို့တွင်စစ်ဘေးသေသူများအရေးပေါ်ကယ်ဆယ်ရေးခွင့်ရဲ့လုပ်ငန်းညှိနှိုင်းရေးဖွဲ့ဝင်မိုင်းအိုက်မွန်ကအခုလိုပြောပါတယ
်ဒီမနက်ပိုင်းကျတော့ရက်ွက်ရှိတဲ့မှာတိုက်ပွဲဖြစ်တာပေါ့နော်ဒီမြို့ထဲဖြစ်တယ်အဲ့ဒီမနက်ပိုင်းမှာတော့ပြင်းပြင်းရောပြီးတော့နေ့လယ်ပိုင်းရောက်တဲ့အချိန်ကျဒီရက်ွက်နဲ့အနောက်ချမ်းအေးရှောဝစစ်ရေးနားလေးမှာရှိတဲ့ဒီအရင်ကမော်ဟီသူစီပေါ့နော်အဲ့ဒီနားလေးပေါ်ဝင်ချင်တာတိုက်ပွဲဖြစ်လိုက်တယ်ဒီတိုက်ပွဲဖြစ်ပြီးတော့နောက်ပိုင်းတိတ်ကြောက်လက်နဲ့ချီပြီးနေဆက်တိုက်ကြတဲ့အချိန်မှာရွာထဲမှာရှိတဲ့အိမ်မှာကြတာကြတော့အဲ့မှာလူ၈ယောက်ဖြစ်ရပေါ့၅ဦးကတော့တုံသွားတယ်၃ဦးကတော့အဲ့ဆေးရုံရောက်မှာ၄ဦးကတော့ပေါ်ချင်းပြီးလကားရယ်ကလေးတယောက်ရယ်တော့ဆယ်နှစ်အရွယ်လောက်ရှိတဲ့ကလေးတယောက်ပါတယ်အကလေးရနှစ်ဦးဒီလိုရှိရင်အမျိုးသမီးအတောင်းလောလောဆယ်တုံးသွားလို့ရှင်တော့ပေါ့နော်။ဒဏ်ရာရတဲ့၃ယောက်ကအမျိုးသားနှစ်ဦးအမျိုးသမီးတူပေါ့နော်။အမျိုးသားတူနဲ့အမျိုးသမီးတူတော့ရေးပေါ်ဒီနာချင်းချင်းဖြစ်နေလို့လာရှုစေုံကိုလွှဲလိုက်ပြီ
။ဒီမနေ့ပိုင်းမှာကိုခိုင်မျိုးပေါ်ရက်ွက်ရှစ်မှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပြီးကိုခိုင်မျိုးထွဲအေရှာဝေါ်တိုကိတ်ကြားမော်ဟိတ်ဆူစီရွာဘက်မှာတိုက်ပွဲဆက်မှန်ဖြစ်ပွားခဲ့တာပါ။တိုက်ပွဲတွင်လက်နက်ကြီးကြီးကြောင့်ကလေးနှစ်ဦးအမျိုးသမီး၃ဦးပါဝင်၅ဦးသေဆုံးခဲ့ပြီး၃ဦးဒဏ်ရာရရှိခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးလက်ရှိကုခိုင်မြို့တွင်အခြေအနေကိုတော့မိုင်းအိုက်မွန်ကအခုလိုပြောပါရစေ
။လက်ရှိကုခိုင်အခြေအနေကတော့တမျိုးလုံးကတော့တိတ်ဆိတ်နေကြပြီ။ရေးဆိုင်ဒီအိမ်ဆိုင်ဒီဘာမှမဖြစ်တော့အိမ်ဒီတော့ဆလုံးတကားအကုန်လုံးကျန်းဝင်ကြတဲ့အကောင်တိတ်ဒီလမ်းပေါ်မှာတော့လူတူလောကမရှိဘူး။မြို့ထဲမှာလည်းဟိုရောက်လာပြီဆိုတော့လေကြားသွားလာတော့လောကမရှိဘူးကြာ
။မြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့လက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်နေကြတာကြောင့်ဒေသခံတွေအနေနဲ့စိုးရင်ကြောက်လန့်နေကြတယ်လို့သူကဆိုပါရစေ။ဒီကနေ့ကိုခိုင်မြို့တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့သမတော်ပြန်ကြားရေးနဲ့မြောက်ပိုင်းမှာမိတ်ဖွဲ့ပြန်ကြားရေးဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကမန္တလေးတိုင်းပြည်ဦးလွင်ကသမတော်နည်းပညာတက္ကသိုလ်တိုးကိန်းနောင်ချိုကမူကြီးစစ်ဆေးရေးခဲ့ပါဝင်တိုးကိန်းသုံးခုတို့ကိုမြောက်ပိုင်းမှာမိတ်ဖွဲ့ဝင်တွေကနေဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်ပိုင်းတိုင်းပြည်နယ်လာရှိုးမူဆယ်ကိုခိုင်တိန်ဒီကြောင့်မဲ့ဘက်မှာနှစ်ဖက်စစ်ရေးသိမ်းမှမှုတွေဖြစ်ပွားလာခဲ့ပါတယ်။ဒါအပြင်တရုတ်မြန်မာပြည်ထောင်စုလမ်းမကြီးလက်ပိတ်သွားပြီးကုန်သွယ်ရေးလမ်းကြောင်းပိတ်ဆို့သွားခဲ့ပါတယ်။ဒီကနေ့မှာတော့အမျိုးသားပြည်နယ်သိမ်းမြတ်ရေးငင်းချမ်းရေးဗဟုသဏ္ဍာန်ကိုယ်စားလှယ်တွင်နဲ့မြောက်ပိုင်းမှာမိတ်လေးဖွဲ့တို့ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့ပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲမှာတိုက်ပွဲတွေချောချပြီးရလကောင်းတွေညှော်လင့်ကြောင်းလာရှိုးမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်စိုင်ဝမ်လျံကပြောပါတယ်။
ဒီကဒီစိုးစစ်စင်တွေတိုက်ခိုက်မှုတွေဖြစ်ကြဖို့လိုအပ်ပါတယ်ခင်ဗျာ။ဒါကလည်းမြန်မာဟာစိုးစစ်တွေမှာရပ်သားကိုခံရတဲ့အခြေအနေကဒီမှာမှဆုံးရပါတယ်ပေါ့နော်။ကျွန်တော်တို့စိုးစစ်တွေဖြစ်ချသွားဖို့လည်းဒီစိုးစစ်မှာအရက်ကောင်းနေကြပါသေးတယ်လို့ညွှန်လို့နေကြတာပေါ့ခင်ဗျာ
။ဒီကနေ့ NRPC ကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့တွေ့ဆုံမှုမှာတရှိရှိပွားနေတဲ့တိုက်ပွဲတွေအများရပ်သားရေးပြည်ခတ်တိုက်ခိုက်မှုရပ်စေးရေးစာချုပ်အများရေးဆိုးနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြသလိုတနင်္လာချထားရေးတိုက်ပွဲမဖြစ်ပွားအောင်ဘယ်လိုဆောင်ရွက်ရမလဲဆိုတဲ့စီမင်းစည်းကမ်းသတ်မှတ်ချက်ရယူရေးကိစ္စနဲ့ပတ်သက်ပြီးတော့သမတော်ကိုယ်စားလှယ်ဖွဲ့နဲ့ဆက်လက်ဆွေးနွေးသွားဖို့သဘောတူခဲ့ပါတယ်။လာမယ့်စက်တင်ဘာလ16ရက်18ရက်နေ့မှာနှစ်ဖက်ထပ်မံတွေ့ဆုံသွားမှာဖြစ်ပြီးတွေ့ဆုံမဲ့နေရာကိုထပ်မံညှိနှိုင်းဖို့သဘောတူညီခဲ့ကြကြောင်းနှစ်ဖက်ကိုယ်စားလှယ်တွေကလည်းပူးတွဲကြေညာချက်ထုတ်ပြန်ထားပါတယ်။NRPC ကိုယ်စားလှယ်ဖွဲ့နဲ့တိုင်းဒေသလက်နက်ကန်၄ဘွဲ့ဖြစ်တဲ့ KIO, TNL, MNDAA, AA တို့ရဲ့ဆွေးနွေးမှုကိုဒီနေ့ထဲမှာဖေဖော်ဝါရီလ25ရက်နေ့ကတရုတ်နိုင်ငံကူမင်းမြို့မှာတကြိမ်ဧပြီလ30ရက်နေ့ကမူဆယ်မြို့မှာတကြိမ်စွန်လ30ရက်နေ့ကမိုင်းလားမှာတကြိမ်နဲ့ဒီကနေ့ကျိုင်းတုံမြို့မှာတကြိမ်တွေ့ဆုံခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။